Welcome to the Voice of America in Burmese.
Mingla men nakhe ma shin. Washington myo raw VOA American atan ga ni 2015 khu ni April 24 ye taok ja ni ne ne khin season rwe go Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thon lwin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမူဝီပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္နာနန္ဒာ channel နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နေဇက်မှာအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးအတွင်းတည်ဆုံသွားခဲ့တဲ့ဒဇာဂဏီဖြစ်တဲ့အမေရိကန်နဲ့အီတလီလူမျိုးတွေတည်ဆုံခဲ့တဲ့အပေါ်သမ္မတဥဘာမားကတောင်းပန်စကားပြောလိုက်ပါတယ်လက်နက်တွေတင်ဆောင်လာပုံရတဲ့အီရန်တင်မောဟာယီမန်နိုင်ငံနဲ့ဝေးရဘက်ကိုတွားနေတယ်ဆိုပြီးတော့အမေရိကန်စစ်ဖက်အရာရှိတဦးကပြောပါတယ်မြန်မာနိုင်ငံကုန်တင်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားပိတ်ဆို့ရေးယူခံထားရတဲ့စီးရင်ကနေပယ်ဖျက်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ကမ္ဘာပံကနေမြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးချိန်အမေရိကန်ဒေါ်လာတန်1600အတိုးမဲ့ထုတ်ချိန်မယ်လို့ကြေညာလိုက်ပါပြီ
အဓိကကတော့ကျွန်တော်တို့ဒီကမ္ဘာပံကဒီမြန်မာနိုင်ငံမှာဆောင်ရွက်တဲ့အခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘလို့ကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကို
ကမ္ဘာပံရဲ့ပြန်ကြားရေးအရာရှိပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့အမေရိကန်အစိုးရကနေမြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုအမေရိကန်ရဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုစင်းကနေဖယ်ရှားလိုက်တဲ့သတင်းလွှာကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝေနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နေဇက်ဒေသမှာဇန်နဝါရီလတုန်းကအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးတစ်ခုအတွင်းမှာစစ်သေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီဒဇာဂန်တွေတည်ဆုံးခဲ့တဲ့ဒါနဲ့တည်ဆုံးခဲ့တဲ့အကြောင်းအင်ဗီရောကဒီကနေ့ပဲကြေညာခဲ့ပါတယ်လူလိုက်ပါခြင်းမရှိတဲ့ drone ယင်းနဲ့လေကြောင်းကနေတက်ခတ်မှုပြုလုပ်စဉ်အတွင်းမှာဒဇာဂန်တွေတည်ဆုံးသွားခဲ့ရတာဖြစ်တဲ့အကြောင်းအမေရိကန်အရာရှိတယောက်ကပြောပါတယ်ဒီအဖြစ်အပျက်အတွက်အမေရိကန်သမ္မတဘရက်အိုဘားမားကပုဂ္ဂိုလ်ရေးအရာတောင်းပန်စကားဆိုခဲ့ပါတယ်တရားဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအပြစ်မဲ့ဒဇာဂန်နေဖြစ်ကြတဲ့အမေရိကန်နိုင်ငံသားဝါရင်ဝီယန်စတန်နဲ့အီတလီနိုင်ငံသားဂျီယိုဗန်နီလိုပိုတိုရိုတည်ဆုံခဲ့ရတဲ့အပေါ်အလွန်မင်းစိတ်မကောင်းဖြစ်မိတဲ့အကြောင်းဖော်ပြထားပါတယ်တည်ဆုံသွားခဲ့သူနှစ်ဦးကပါကစ္စတန်နိုင်ငံအတွင်းအကူအညီပေးရေးစီမံကိန်းတွေမှာအလုပ်လုပ်ကင်နေကြသူတွေဖြစ်ကြပါတယ်ဒီအဖြစ်အပျက်အတွက်ကျွန်တော်အနေနဲ့အကြီးအကျယ်စိတ်ထိခိုက်ရပါတယ်လို့မစ္စတာအိုဘားမားကအင်ဗျူရောမှာပြောကြားခဲ့ပါတယ်။အဲ့ဒီချိန်ကကျွန်တော်တို့ရရှိထားတဲ့ထောက်လိုင်းရေးသတင်းအချက်အလက်တွေအရနာယီပေါင်းယာနဲ့ချီပြီးတော့စောင့်ကြည့်ထားတဲ့အထောက်ထားတွေအရဒီခြံဝင်းထဲမှာအယ်ခိုင်ဒါရဲ့ခြံဝင်းဖြစ်တဲ့အထဲမှာအရက်သားတွေမရှိသလိုအဲ့ဒီမှာရှိတဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့သမ္မတအိုဘားမားကပြောဆိုပါတယ်။အဲ့ဒီစစ်စင်ရေးအတွင်းအယ်ခိုင်ဒါခေါင်းဆောင်တစ်ဦးဖြစ်တဲ့အင်ဗျူရောကပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားအာမက်ဖာရော့ခ်ကလည်းစစ်စင်ရေးအတွင်းမှာတည်ဆုံးခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဇန်နဝါရီလမှာပြုလုပ်တဲ့နောက်ထပ်စစ်စင်ရေးတစ်ခုမှာလည်းအကြမ်းဖက်ကွန်ရက်ရဲ့ပြောခွင့်ရသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသားအဒမ်ဂရဟန်တည်ဆုံးခဲ့တယ်လို့ပြောပါတယ်တည်ဆုံးသွားတဲ့အကြမ်းဖက်အဖွဲ့နဲ့ဆက်နေသူနှစ်ဦးကိုတင်မင်ယူရဲပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာမဟုတ်တယ်လို့သူတို့တွေအဲ့ဒီနေရာမှာဘာကြောင့်ရောက်နေတယ်လဲဆိုတာကိုလည်းအတိအကျမသိရဘူးလို့ပြောဆိုပါတယ်ခင်ဗျာ
ယမန်နိုင်ငံကရှီယာဟူသီတပုံတွေအတွက်လက်နက်တွေတင်ဆောင်လာဟန်ရှိတဲ့အီရန်ကုန်တင်သင်္ဘောတစ်စင်းဟာယမန်နဲ့ဝေးရာစီခုံမောင်းသွားနေတယ်လို့အမေရိကန်စစ်အရာရှိဂျီတူကပြောကြားလိုက်ပါတယ်အမည်မဖော်လိုတဲ့အဲ့ဒီအရာရှိကဒါဟာကောင်းတဲ့အလားအလာဖြစ်ပေမဲ့သူတို့အနေနဲ့အဲ့ဒီသင်္ဘောကိုဆက်လက်စောင့်ကြည့်သွားမယ်လို့ဆိုပါတယ်ယမန်နိုင်ငံကရှီယာဟူသီတွေကိုအီရန်နိုင်ငံကလက်နက်ထောက်ပံ့တဲ့အထောက်အထားတွေတွေ့ရတယ်လို့အမေရိကန်ဆိုရကပြောထားတာပါအမေရိကန်ကာကွယ်ရေးဌာနကတော့အီရင်ပင်လယ်ကွေ့ရေချောင်းလန်းဆက်လက်ပွင့်နေစေဖို့အတွက်ယီမင်ပိုင်နယ်ထက်စစ်သင်္ဘောတွေအများပြားချထားပါတယ်။အမေရိကန်စစ်သင်္ဘောတွေဟာအီရန်သင်္ဘောတွေကိုကြားဖြတ်ဟန့်တားဖို့မဟုတ်ဘူးလို့လည်းဆိုပါတယ်။ Saudi Arabia နိုင်ငံအနေနဲ့ယီမင်မှာလေချောင်းတိုက်ခိုက်မှုတွေကိုတရားဝင်ရပ်ဆိုင်းပေမဲ့လိုအပ်ရင်တော့ပြန်တိုက်မယ်လို့ဆိုပြီးကြာတာပရိနေကဘုံကျဲတိုက်ခိုက်ခဲ့ပါတယ
်။မြေထဲပင်လယ်ကိုဖြတ်ပြီးတော့ဥရောပအရှေ့ဘက်ကမ်းခြေကိုဒုက္ခတွေတင်ပို့နေမှုမလုပ်နိုင်အောင်အာဖရိကကလူမောင်ခိုတွေရဲ့ဆက်လေတွေကိုစီးရီးနီးလန်းရအုံပြုတ်ပြီးတော့ဖျက်ဆီးပစ်တဲ့နီးနဲ့ရွှေပြောင်းအခြေချနေထိုင်သူတွေတည်ဆောင်ပြီးတော့လမ်းမှာနစ်မြုပ်မှုတွေဖြစ်ပွားတဲ့ပြဿနာကိုဖြေရှင်းရေးဥရောပခေါင်းဆောင်တွေကစဉ်းစားနေကြပါတယ်။ပ ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတို့ကလီဘီးယားနိုင်ငံကနေအီရန်နိုင်ငံကိုသွားတဲ့ရွှေပြောင်းအခြေချသူတွေတင်ဆောင်ထားတဲ့ရေရင်ဟာမြေထဲပင်တွေအတွင်းမှာနစ်မြုပ်ခဲ့ပြီးတော့လူပေါင်း800ကျော်သေဆုံးက28ဦးကိုသာကယ်တင်နိုင်ခဲ့ပြီးတဲ့နောက် EU ဥရောပအဖွဲ့ဝင်28နိုင်ငံရဲ့နိုင်ငံတော်အကြီးအကဲတွေဟာဘရပ်ဆဲလ်မှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကယ်ဆယ်ဖို့လာတဲ့ပေါ်တူဂီကုန်တစ်တာတင်တင်ဘောကိုအဲ့ဒီရင်မာလီမှုကအမြင်မှားပြီးတော့ဝင်တိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ EU ရဲ့ကြီးညာချက်မူကြမ်းမှာကယ်ဆယ်ရေးနဲ့ရှာဖွေရေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့အပြင်လူကုန်ကူးသူတွေရဲ့တင်မောတွေဆက်လီတွေကိုအသုံးမပြုခင်စနစ်တကျတင်းစီပြီးတော့ဖျက်ဆီးပစ်ဖို့အတွက်ရန်ပုံငွေတိုးပေးဖို့ကိစ္စလည်းပါဝင်ပါတယ်။ကျွန်ုပ်တို့ရဲ့အရေးယူလှုပ်ဆောင်မှုအခုတည်းကစပြီးတော့လုပ်နေပါပြီ။လူကုန်ကူးသူတွေကိုဥရောပကစစ်ကြေညာလိုက်ပါပြီလို့ EU ရဲ့လူဝင်မှုကြီးကြပ်ရေးထိပ်တန်းအရာရှိ Dimitri Abramopoulos ကပြောဆိုပါတယ်။
အမေရိကန်တပ်ဖွဲ့တွေဟာယူကရိန်းရှေ့ဘက်ပဋိပက္ခနယ်မြေမှာယူကရိန်းအစိုးရစစ်သားတွေကိုလေ့ကျင့်သင်ကြားပေးနေတယ်ဆိုတော့ရုရှားစစ်ဘက်ရဲ့ပြောကြားချက်ကိုရည်စရာကောင်းတဲ့ဝါဒဖြန့်မှုအဖြစ်အမေရိကန်ကာကွယ်ရေးဌာနကပယ်ချလိုက်ပါတယ်။ဒါဟာလုံးဝအခြေအမြစ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ဘူမူဂျီစတီဝါရန်ကပြောကြားလိုက်ပါတယ်။အမေရိကန်စစ်တပ်ကယူကရိန်းစစ်သားတွေကိုသင်တန်းပေးနေတယ်ဆိုတာရုရှားကာကွယ်ရေးပြောခွင့်ရဘူမူဂျုံအီဂိုကိုနာရှန်ကော့ဖ်ကကြာတာပရင်းနေမှာဆွဆွဲပြောကြားခဲ့ပါတယ်။အမေရိကန်စစ်တပ်နဲ့ယူကရိန်းအမျိုးသားကာကွယ်ရေးတပ်ဖွဲ့တို့ဟာတိုက်ပွဲဒေသနဲ့မိုင်600ကျော်ယူကရိန်းအနောက်ဘက်ကလဗစ်ဒေသမှာဒီအပတ်စောပိုင်းကပူးတွဲစစ်ရေးလေ့ကျင့်မှုလုပ်ခဲ့ကြပါတယ်။ရုရှားဘက်ကပြောကြားရမှာတော့အမေရိကန်စစ်သားတွေဟာယူကရိန်းစစ်သားတွေကိုမျိုးတွင်းတိုက်ပွဲသင်တန်းတွေကိုယူကရိန်းအနောက်ဘက်မှာမဟုတ်ဘဲနဲ့အရှေ့ဘက်မှာသင်တန်းပေးနေတယ်လို့ဆိုပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင
် UAE American တန်မြန်မာဘာသာစီစဉ်ကတောက်ကြနေမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကျုပ်ဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားပိတ်ဆို့ခံထားရသူစီးရင်ကနေပြီးတော့ပယ်ဖြစ်လိုက်ပါတယ်။အမေရိကန်ဗန်နာယီဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာန OFAC ကနေမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရဲ့ဒဇယ်တပိုင်းအရဦးဝင်းအောင်နဲ့သူပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတစ်ခုကို SDN လို့ခေါ်တဲ့အထူးကန့်သတ်ခံရတဲ့စီးရင်ကနေပယ်ဖြစ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်ထားတယ်ဆိုပေမဲ့နိုင်ငံတွင်းမှာဒီမိုကရေစီပြုရင်ပြောင်းလဲမှုတွေတိုင်းရင်းသားတွေနဲ့ဖြစ်ပေါ်နေတဲ့ပြဿနာတွေမပြေလည်မှုတွေကိုဖြေရှင်းတဲ့လုပ်ရည်တွေပေါ်မူတည်ပြီးတော့အရေးယူမှုတွေမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်သွားမယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကပြောသွားပါတယ်။ဦးဝင်းအောင်နဲ့သူ့ရဲ့ကုမ္ပဏီတွေက SDN စီးရင်ကနေပယ်ဖျက်ပေးဖို့ရှောက်ထားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ။
အခြေတင်ဖြစ်စရာတွေကြုံနေရတဲ့ဩစတြေးလျနိုင်ငံရဲ့ပြန်လည်နေရာချထားရေးအစီအစဉ်အရကိုယ်သဘောဆန္ဒအလျောက်နာရူကျွန်းကနေပထမဆုံးဒုက္ခသည်တယောက်ပြောင်းရွှေ့လာမယ့်ကိစ္စကိုကမ္ဘောဒီးယားနိုင်ငံကပြန်လည်စီစစ်မယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားကိုပြောင်းရွှေ့ချေချဖို့လက်ခံခဲ့တဲ့ပထမဆုံးဒုက္ခသည်ဟာဩစတြေးလျမှာနေထိုင်ခွင့်ရဖို့မျှော်လင့်ချက်နဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတအုပ်ဖြစ်တယ်လို့လည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူခီရူဆိုဖီက VOA ခမာဌာနကိုကြာတာပရင်းနေကပြောဆိုခဲ့တာပါရိုဟင်ဂျာမျိုးသားတဦးပြောင်းရွှေ့လာဖို့စည်ရင်ပေးထားပေမဲ့အသက်အရွယ်လိုတခြားအသေးစိတ်အချက်လက်တွေကိုတော့မသိရသေးဘူးလို့လည်းပြောပါရယ်ကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကမ်ဆာရင်ကတော့လိုအပ်တဲ့အချက်လက်ထောက်ထားတွေရရှိပြီးရင်စီစစ်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုခဲ့တာပါနရူကျွန်းပေါ်မှာဖန်စီထိမ့်သိမ်းထားတဲ့ခလုံးငွေရဖို့ကြိုးပမ်းသူ1000ကျော်ကိုလက်ခံမှုနဲ့အပြန်အလှန်အနေနဲ့ဩစတြေးလျနိုင်ငံကဒေါ်လာတန်30ကူညီပေးမဲ့အစီအစဉ်ကိုကမ္ဘောဒီးယားနိုင်ငံကမနစ်တုန်းကပဲသဘောတူထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာအဂတိလိုက်စားမှုနဲ့ပတ်သက်တဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းထိတ်တန့်ရာထူးကနေချထားတာကိုခံခဲ့ရတဲ့ဗိုလ်ချုပ်ဘူဒီဂန်ဝမ်ကိုဒုတိယရဲချုပ်ဖြစ်ခန့်အပ်လိုက်တဲ့ပေါ်အင်ဒိုနီးရှားရပ်ဖက်အဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။တတိုင်းပြည်လုံးကအာရှအာဖရိကထိပ်သီးစည်းဝေးညီလာခံပေါ်မှာအယုံဆိုင်နေကြခြင်းဗိုလ်တဦးနေမှာဂန်ဝန်ဟာနိုင်ငံရဲ့အမျိုးသားရဲတပ်ဖွဲ့ဒုတိယအကြီးအကဲဖြစ်ကျန်းတစ္ဆာချင်းဆူလိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA သတင်းစီစဉ်ကိုဥဆက်မိုးဝင်းနဲ့မနန္ဒာချန်တို့ကတင်ပြသွားကြတာပါရှင်
ကမ္ဘာပံကနေမြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးချိန်အမေရိကန်ဒေါ်လာတန်1600အတိုးမဲ့ထုတ်ချေးမယ်လို့မနေ့ကကြေညာလိုက်ပါတယ်။သုံးနှစ်အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လာအောင်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်အစီအစဉ်အပြည့်အစုံကိုတော့ဆက်ပြီးတော့နားဆင်ပါရှင်။ကမ္ဘာပံရဲ့အတိုးမဲ့ချေးငွေဒေါ်လာတန်1600အစီအစဉ်ဟာ1984ခုနှစ်နောက်ပိုင်းမြန်မာနိုင်ငံအပေါ်ချင်းငွေနဲ့အကူအညီတွေရပ်ဆိုင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့2012ခုနှစ်မှာမြန်မာနိုင်ငံတည်းစတင်ဝင်ရောက်ခဲ့ပြီးနောက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အခုလိုငွေကြေးထုတ်ချေးမဲ့အစီအစဉ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိဦးကျော်စိုးလင်းက VOA ကိုပြောပါတယ်။
ဒီမူပေါင်းကတော့ဒီ3နှစ်စာကျွန်တော်တို့ရေးဆွဲထားတာပေါ့နော်3နှစ်စာရေးဆွဲထားတဲ့နေရာမှာဒီကဏ္ဍတွေကတော့အဓိကကဏ္ဍ3ခုပါမယ်ပေါ့ပထမကဏ္ဍကတော့ဒီစီးရင်နွမ်းပါမှုကိုတိုက်ဖြတ်ဖို့ပေါ့စီးရင်နွမ်းပါမှုတိုက်ဖြတ်တယ်ဆိုတဲ့နေရာမှာလည်းဒီကြီးလက် data မှာနေတဲ့ဒီစီးရင်နွမ်းပါတဲ့လူတွေရဲ့ဘဝတွေမြင်မာလအောင်ဆောင်ရွက်ဖို့ပေါ့နော်နောက်ဒုတိယတစ်ခုကကြတော့ဒီညာရေးချက်မှရေးနဲ့ပတ်သက်ပြီးတော့မှကဏ္ဍတွေမှာဒီကူညီဆောင်ရွက်သွားဖို့ပေါ့နောက်ဆုံးတစ်ခုကတော့ဒီပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်ပြီးတော့မှအလောက်ကန်ခွင့်လန်းနေများလာအောင်ဆိုတဲ့နေရာမှာကူညီဆောင်ရွက်သွားဖို့ဆိုတဲ့အီကဒီကဏ္ဍ၃ခုမှာကူညီသွားဖို့ဆိုပြီးဦးစားပေးရေးဆွဲထားတဲ့မူပေါင်းဖြစ်တယ်ပေါ့အ
ဲ့တော့ကမ္ဘာ့ဘဏ်က2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာဟိုတရားဝင်ပူးပေါင်းဆောင်ရွက်နေတဲ့ခါကျတော့အခုလက်ရှိမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့ခါမှာရောအားသာချက်အားနည်းချက်တွေဘယ်လိုတွေ့ရပါလဲရှင
်အဓိကကတော့ကျွန်တော်တို့ဒီကမ္ဘာ့ဘဏ်ကဒီမြန်မာနိုင်ငံမှာတောင်းရတဲ့ခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘလိုကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကိုဒီကအစိုးရတာဝန်ရှိတဲ့လူတွေနဲ့ရောပုဂ္ဂလိကကဏ္ဍဆောင်တဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့တူနေတယ်ရောနောက်တစ်ခုကဒီဖွံ့ဖြိုးရေးမိဖက်ဖွဲ့စည်းတခြားဖွဲ့စည်းတွေနဲ့ရောနောက်တစ်ခုကဒီအရာဖက်ဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ကညီနိုင်ဆွေးနွေးမှုတွေဒီအကြံဉာဏ်ရယူတဲ့ consultation တွေအချင်းချင်းပြုလုပ်ပြီးတော့မှဘလိုကဏ္ဍတွေကိုဦးစားပေးပြီးတော့မှဆောင်ရွက်တင်နေဆိုတာကိုအခြေခံပြီးတော့မှတော်ရေးဆွဲထားတာဖြစ်ပါတယ
်တဖက်မှာရောလူထုအခြေပြုအဖွဲ့အစည်းတွေနဲ့ကောကမ္ဘာ့ဘဏ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုအခြေအနေရောဘယ်လိုရှိပါလဲရှင
်ပူးပေါင်းကိုကျွန်တော်တို့မရေးခင်မှာဒီမြန်မာနိုင်ငံရဲ့ဒီစီးရဲနှောင်းပါမှုအခြေအနေကိုအလေးလာဆန်းစစ်မှုဆိုရတာပေါ့နော်ကျွန်တော်တို့ systematic candy diagnosis ဆိုပြီးတော့မှလုပ်ခဲ့တာရှိပါတယ်လုံခဲ့တဲ့ဒီတနှစ်ကျော်ကျော်အတွင်းမှာမြန်မာနိုင်ငံဒီအနံ့ပြားပေါ့အနံ့ပြားဆိုတာတချို့မြို့ကြီးတွေပေါ့အဓိကကြားတဲ့မြို့ကြီးမှမန္တလေးတို့တောင်ကြီးတို့ဖအံတို့ပသိမ်တို့ညံကုန်လည်းပါတယ်ပေါ့နောက်နေကြည့်တော့ပါမယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ဒီအရက်ဘက်ဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှအရက်ဘက်ဖွဲ့စည်းတွေလည်းပါတယ်နောက်အစိုးရဘက်ကတာဝန်ရှိတဲ့သူတွေလည်းပါတယ်နောက်ပြီးတော့မှဒီဒီအောင်စုအဆင့်ဒီလွတ်တော်ကိုယ်စားလှယ်တွေပါတယ်လို့တချို့ဒီမန္တလေးတို့ပသိမ်တို့ဆိုမှဆိုလို့ရှိရင်လည်းဒီဒေတာဆိုင်ရာပေါ့သူတို့ရဲ့တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှဒီ consultation ပေါ့ဒီကြံဉာဏ်ရယူတဲ့စည်းဝေးတွေကျွန်တော်တို့အကြိမ်ကြိမ်လုပ်ခဲ့ပါတယ်လုပ်ပြီးတော့မှကျွန်တော်တို့ဒီမှာဘလို့အရာတွေကိုဦးစားပေးပြီးတော့မှအထည်တင်သွားရမလဲဆိုတဲ့ဟာကိုသူတို့တွေနဲ့ညီနိုင်ဆောင်ရပြီးတော့မှရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒါကိုရေးထားတာဖြစ်ပါတယ
်ဒီအခု3နှစ်အတွင်းအကောင့်ထဲပေါ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ဘက်ကဘယ်လောက်ထိမျှော်လင့်ထားလဲရှင
်ဟုတ်ကဲ့ခင်ဗျာဒီမူပေါင်းက3နှစ်ရေးဟဲ့ဆိုပေမဲ့ကျွန်တော်တို့ဒီလာမယ့်2016မှာပေါ့နော်ဒီအားနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒါနှစ်3နှစ်စာနှစ်တစ်ဝက်ပေါ့နော်အဲဒီအစီအစဉ်ရဲ့ဒီကာလအလယ်မှာပြန်ပြီးတော့မှဒီတုံးတက်ဖို့ဆိုပြီးတော့မှဒီ landing လုပ်ဖို့ဆိုတဲ့အပိုင်းတစ်ခုကိုကျွန်တော်တို့ထည့်ထားတာရှိပါတယ်ဆိုတဲ့အခါကျတော့အဲ့ဒီချိန်မှာကျွန်တော်တို့ဒီ2015လည်းကျော်သွားပြီပေါ့နော်2015ကျော်သွားပြီဆိုတော့နောက်လာမယ့်ဒီတော့ဒီတကံလည်းဖြစ်နေမယ့်အချိန်ဆိုတော့ကျွန်တော်တို့အခုရေးဆွဲထားတဲ့မူပေါင်းလေးနဲ့ပတ်သက်ပြီးတော့မှလက်ရှိတွားနေတဲ့ဒီလုပ်ငန်းတွေပေါ်မှာအားသာချက်တွေရှိတယ်ဘလို့အားနည်းချက်တွေရှိတယ်ဘလို့ဆက်ပြီးတော့မှသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့မှ review လုပ်ဖို့ landing လုပ်ဖို့ဆိုပြီးတော့မှစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်ထည့်ထားတာရှိပါတယ
်ဒီ season အရ2015ခုနှစ်ကနေ2019ခုနှစ်ထိ3နှစ်အတွင်းလူဦးရေ3တန်းလောက်ရှိတဲ့ကိုဝင်ဆောင်မိခင်နဲ့ကလေးတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူဦးရေ6တန်းအတွက်လျှက်စစ်မီးနဲ့အခြေခံဝန်ဆောင်မှုတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ကမ္ဘာ့ဘဏ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC ခေါ်နိုင်ငံတကာဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုအသင်းကနေယင်းနည်းမြုပ်နှံမှုအတွက်အမေရိကန်ဒေါ်လာတန်း1000နဲ့နည်းပညာအတွက်ဒေါ်လာတန်း20ကိုလည်းအကူအညီပေးမှာဖြစ်ပါတယ်ရှင်။တောက်ချနေနေတဲ့ခင် VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ အမေရိကန်အစိုးရကနေမြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုစီးရင်ကနေမနေ့ကဖယ်ရှားပေးလိုက်ပြီဖြစ်ပါတယ်။ဒီလိုဖယ်ရှားပေးလိုက်တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးမှာအဆင်ပြေချောမွေ့စေဖို့အတွက်ဖြစ်နိုင်တယ်လို့လည်းမြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုမနန္ဒာချမ်းကဆက်ပြီးတော့ပြောပြပါအောင်ရှင်။
ဧပြီလ23ရက်ကြာတာပြည်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာအမေရိကန်ဗန်နာရေးဝန်ကြီးဌာနလက်အောက်ခံပြည်ပကပိုင်ဆိုင်မှုတွေကိုထိန်းချုပ်မှုဌာန OFCA ကနေမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့ဒဂုံ International Limited နဲ့ဒဂုံ Timber Limited တို့ကို SDN လို့ခေါ်တဲ့အထူးကန့်သတ်ခံထားရတဲ့လူပုဂ္ဂိုလ်များစီးရင်ကနေပယ်ဖျက်ပေးလိုက်ကြောင်းကိုဖော်ပြခဲ့တာပါ။ဒါ့အပြင်အဲ့ဒီကြေညာချက်ထဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Murray Huff ကမြန်မာနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေတိုင်းရင်းသားတွေနဲ့မပြေမလည်ဖြစ်နေတာတွေကိုဖြေရှင်းတာတွေလို့လောက်ရက်တွေအပေါ်မူတည်ပြီးတော့အရေးယူမှုတွေနဲ့ပတ်သက်တဲ့မူဝါဒတွေမှာအပြောင်းလဲတွေလှုပ်ဆောင်သွားမှာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဒါ့အပြင်ဦးဝင်းအောင်ရဲ့ပင်မကုမ္ပဏီဖြစ်တဲ့ဒဂုံ Group ရဲ့အင်တာနက်စာမျက်နှာပေါ်မှာအမေရိကန်ကအရေးယူထားတဲ့လက်အောက်ခံကုမ္ပဏီနှစ်ခုကိုစည်ရင်းကနေပယ်ဖျက်ပေးဖို့ရှောက်ထားခဲ့တဲ့အကြောင်းကိုဖော်ပြထားပါတယ်။အခုလိုအမေရိကန်အစိုးရကဦးဝင်းအောင်ကို SDN စည်ရင်းကနေပယ်ဖျက်ပေးခဲ့တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးတိုးတက်စေဖို့ရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဦးအောင်သူငိမ့်ကသုံးသပ်ခဲ့ပါတယ်
။ဒီဦးဝင်းအောင်အနေနဲ့ကအခုချိန်မှာပေါ့နော်ဟိုမြန်မာနိုင်ငံဒီကုန်သွယ်ကြီးများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတာပေါ့။ဖြစ်နေတဲ့အခါကျတော့ဒီမြန်မာနဲ့အမေရိကန်ကြားစီးပွားရေးဟိုဒီဆက်ဆံရေးကိစ္စတွေတချို့လုပ်မယ်ဆိုလို့ရှိရင်အခုဖြစ်နေပြီဖြစ်တာပေါ့။ဥမာပြင်ဦးဝင်းအောင်ကိုဒီလိုဆက်ရှင်လက်ဆဲပါတော့အမေရိကန်နိုင်ငံလာလေဖို့လို့ဒီခုနလုပ်ငန်းကိစ္စတွေမှာလာဖို့ဆိုရင်အခက်အခဲတွေရှိတာမျိုးတွေရှိပါတယ်။ဒါကြောင့်လည်းတစ်ဖက်ကဒီအခု Chamber of Commerce ခေါ်တာပေါ့နော်ဒီအမေရိကန်နဲ့ဒီမြန်မာပြည်ကြားစီးပွားရေးပုံမူဆက်ဆံခြင်းလို့ရှိရင်ဒီဒီဥယျာဉ်ကိုဟိုဖယ်ရှားပေးလိုက်တာလည်းဒါကျွန်တော်ထင်တယ်အချက်တစ်ခုထင်ပါတယ
်။တချိန်ကမြန်မာအစိုးရတွေကိုဗန်နာရေးရအကူအညီပေးခဲ့သူတဦးဖြစ်2009ခုနှစ်ကလေးကအမေရိကန်အစိုးရကအရေးယူထားတာဖြစ်ပေမဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဦးဝင်းအောင်ကအားပေးလာတာလို့ပြောင်းလဲမှုတွေလုပ်ခဲ့တာတွေ့ရတယ်လို့လည်းအမေရိကန်ဗန်နာရေးဝန်ကြီးဌာနအရာရှိတဦးကိုကိုးကားပြီးတော့ Wall Street Journal ကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အကဲခတ်ဦးအောင်သူငိမ့်ကတော့အခုလိုထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ဦးဝင်းအောင်ကိုအရေးယူတန်းခတ်မှုစည်ရင်းကနေအမေရိကန်အစိုးရကဖယ်ရှားပေးခဲ့တဲ့အပေါ်ကြိုဆိုခဲ့ပါတယ်
။ဟောကျွန်တော်ထင်တာတော့ဒါလုံတဲ့နဲ့ကိစ္စလို့ထင်ပါတယ်။အဦးဝင်းအောင်တယောက်တည်းနေတဲ့ပကြည့်ရဲနေပေါ့နော်မြန်မာနိုင်ငံဒီကုန်သွယ်ရေးလုပ်ငန်းရှင်များအပင်းနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းပြည်စီးပွားရေးပြင်ပြောင်းလဲမှုအတွက်အရေးပါပါတယ်ဆိုတော့ဒီနိုင်ငံချင်းကြားထဲမှာဒီစီးပွားရေးဆက်ဆံမှုတွေလုပ်မယ်ဆိုလို့ရှိရင်လည်းဒီဦးဝင်းအောင်ဆက်ရှင်ချရတယ်ဆိုလို့ရှိရင်ဆက်လုပ်ရမှာလေအထက်ခဲဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်ကျန်လုံတဲ့ကိစ္စလို့ထင်ပါတယ
်မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းသမ္မတဩဘားမားအစိုးရကနေမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုရောထိတွေ့ဆက်ဆံမှုပါနှစ်မျိုးစလုံးကိုကျင့်သုံးခဲ့တာပါ2012ခုနှစ်မှာတော့သမ္မတဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲမှုတချို့ကိုအတိအမှတ်ပြုတဲ့အနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန်မှုဆိုင်ရာတန်းခတ်အရေးယူမှုတွေကိုသမ္မတအိုဘားမားအစိုးရကနေရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့လို့လည်းစေအစိုးရလက်ထက်ကအစ်စ်မြင့်အရာရှိကြီးတွေနဲ့ခရိုနီတချို့အပါအဝင်တချို့စီးပွားရေးကုမ္ပဏီတွေနဲ့လုပ်ကင်ဖို့ရောအမေရိကန်အစိုးရကတားမြစ်ထားဆဲဖြစ်ပါတယ်ရှင်
မန္တနာချမ်းပြပြသွားတာပါရှင်2015-2016ပညာသင်နှစ်မှာအထမရန်ဖြေဆိုသူများကြာရှုံးခဲ့ပါကကုစားတဲ့အနေနဲ့ကြာရှုံးဘာသာရပ်ကိုပြန်လည်ဖြေဆိုခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကပြောပါတယ်အောင်မြင်ခဲ့တဲ့သူတွေအနေနဲ့လည်းတက်ရောက်ရမယ့်နဝမာဒန်ပညာသင်နှစ်မှာစိတ်ကြိုက်ဘာသာရွေးချယ်သင်ကြားခွင့်ပေးထားကြောင်းကိုလည်းပြောပါတယ်ဒီသတင်းကိုတော့မမေခါကအခုလိုဆက်ပြီးပြောပြမှာပါရှင်
ဟုတ်ကဲ့ပါဒီနှစ် 2014-2015 ပညာသင်နှစ်ကစပြီးပြောင်းလဲကျင့်သုံးလိုက်တဲ့စနစ်အရစတုဒ္ထရန်နဲ့အထက်မတန်းကိုအရင်လိုကျောင်းစစ်တွေမဟုတ်တော့ဘဲစတုဒ္ထရန်ကိုခရိုင်အဆင့်အ အထမတိုင်းကိုတိုင်းအဆင့်စတဲ့စာစစ်ဌာနတွေကနေတိုက်ရိုက်စာမေးပွဲစစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးခဲ့တာမှာစည်ရင်းတွေအရအောင်ကျက်ရာဂိုင်းနှုန်းအနေနဲ့ရန်ကုန်တိုင်းမှာစတုထတန်းအနေနဲ့66ရာဂိုင်းနှုန်းအထမတိုင်းအနေနဲ့41ရာဂိုင်းနှုန်းသာအောင်မြင်ခဲ့ပါတယ်။ကြာရှုံးခဲ့သူတွေဟာမလာမဲ့မေလ14 15 16မှာကြာရှုံးခဲ့တဲ့ဘာသာရဲ့အလိုက်ကူစားစာမေးပွဲတွေကိုပြန်လည်ဖြေကြားရမှာဖြစ်ပါတယ်။ဒီလိုကူစားဖြေကြားခွင့်ကိုဒီနှစ်2014-2015ပညာသင်နှစ်အတွက်သာဖြေဆိုခွင့်ပေးတော့မှာဖြစ်ပြီးလာမယ့်2015-2016ပညာသင်ခွင့်မှာတော့ကူစားဖြေဆိုခွင့်မရှိတော့ဘူးလို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ဆန်းဆန်းကြီးကခုလိုပြောဆိုလိုက်တာပ
ါဒါဟာပထမဆုံးနှစ်မို့လို့နောက်နှစ်ကျရင်တော့ကူစားမရှိတော့ဘူးအဲ့ဒီပထမဆုံးအတွက်ကတော့ဒီတယ်နောက်နှစ်လုံးဝမရှိတော့ဘူးအမူလာတန်းကတော့ရှိရင်လည်းရှိနိုင်တာပေါ့နော်ပထမတန်းကတော့အောင်အောင်ကြရင်ကြနောက်နှစ်ကြရင်ခုဆင်မကြီးတို့ရဲ့အောင်ချက်ဒီကြံတဲ့တိုင်းနဲ့ပြည်နယ်နဲ့ဆိုင်ရင်ကြကောင်းကြနေနိုင်မယ်ဒါပေမဲ့ဆင်မကြီးတို့ဒီအရန်ကျင်တတ်တယ်ဒါဟာတကယ်ဆင်မကြီးတို့စနစ်တကျတက္ကသိုလ်ဝင်တန်းလူပဲကုတ်တွေစစ်တောင်တကယ်တက်ပြီးငငယ်ကလေးကတကယ်အရှိခံနဲ့တက်လာတဲ့လူဒီလောက်ပဲရှိလေဆိုတာကွင်းကွင်းကွယ်ကွယ်ပေါ်တာပေါ့ဒီအချိန်မှာကိုဆင်မကြီးလည်းပြောလို့ကောင်းတယ်ဆင်မတို့ဒီထက်အားထည့်ပြီးတင်ရလိမ့်မယ်ဟုတ်ပြီနော်မိဖကလည်းပဲသိပြီပေါ်လို့မရတော့
လက်ရှိစတုထတန်းနဲ့အထမတန်းဖြေဆိုခဲ့တာမှာတင်ချဘာသာရက်ဟာအကြအများဆုံးဘာသာရက်တစ်ခုဖြစ်ပြီးအထမတန်းမှာလူဦးရေ4000ကျော်နဲ့စတုထတန်းမှာလူဦးရေ2000ကျော်ပြန်လည်ဖြေဆိုကြရမယ်လို့ဒေါ်ဆန်းဆန်းကြီးကပြောပါတယ်ဒုတိယနဲ့တတိယအများဆုံးကတော့အင်္ဂလိပ်စာဘာသာရက်နဲ့လူမှုရေးဘာသာရက်တို့ဖြစ်ပါတယ်ကြာဆုံးသူတွေအနေနဲ့ကြာဆုံးတဲ့တက်ဆိုင်ရာဘာသာရဲ့အလိုက်သာဖြေဆိုကြရမှာဖြစ်ပြီးအခုလိုကူစားနေတဲ့ပြန်လဲဖြေဆိုခဲ့ပေမဲ့တက်မှန်ကြာဆုံးမှာကအတန်းတစ်ကိုတက်ရောက်ခွင့်ပေးမှာမဟုတ်ဘူးလို့ဒေါ်ဆန်းဆန်းကြီးကပြောပါတယ
်ကူပြောင်းခွင့်ရတဲ့ကလေးတွေအကုန်လုံးကနောက်နှစ်မှာသူတို့အတန်းထက်တစ်ဆင့်မြင့်တဲ့အတန်းကိုတက်ကြရမှာဖြစ်ပါတယ်အကယ်၍အဲ့ဒီတက်မှတ်တဲ့တက်မှတ်ချက်မှာအမှတ်မပြည့်ရင်ရောကူစားလို့မရရင်ရောဘလို့လုံးမလဲလူများမေးလာခဲ့ရင်တော့နှစ်ကြိမ်တိုင်းတိုင်းစစ်လို့မှမရတဲ့ကလေးတယောက်ပေါ့နော်အဲ့ဒီကလေးဟာသူတက်မြောက်မှုသူ့ရဲ့အတန်းမှာလိုအပ်နေလို့ဖြစ်တယ်လို့ပဲကျွန်တော်တို့သုံးသပ်ရတဲ့အတွက်ကြောင့်တကယ်လည်းပဲမိဖလှုပ်တဲ့လူကရောကလေးလှုပ်တဲ့လူကရောတစ်နှစ်ဆိုတာသူ့ရဲ့တဘဝလုံးနဲ့ဆိုင်ရင်ဘာမှမပြောပါလောက်တဲ့အတွက်နှစ်ကြိမ်စစ်လို့မှဒီကလေးတယောက်ကြီးအတန်းကူပြောင်းခွင့်မရရင်တော့မိတစ်နှစ်မှပြန်နေပြီးတော့အဲ့ဒီစာမေးကိုပြန်ဖြေမယ်လို့စိတ်ဓာတ်လေးထားလိုက်ရင်တော့ကိုယ့်ရဲ့ကလေးဟာဟိုအရှိခံပညာအထက်တန်းတင်ဖို့အတွက်ပူပြီးအဆင်ပြေမှာဖြစ်တယ်လို့ပဲစတုထထန်းဆိုရင်လည်းအဲ့လိုပဲဖြစ်ပါတယ်
။လာမယ့်2015-2016ပညာသင်နှစ်မှာအထက်တန်းပညာသင်ကြားရေးကိုအခမဲ့ပညာရေးအနေနဲ့ပြောင်းလဲဖို့လှုပ်ဆောင်နေတယ်လို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကပြောပါတယ်။လာမယ့်ပညာသင်နှစ်မှာတော့မူလနှန်းကျောင်းသူကျောင်းသားတိုင်းကိုအစိုးရကကျောင်းဝတ်စုံအခမဲ့ပေးမယ်လို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနစီမံဘဏ္ဍာကညွှန်ကြားရင်းမူဦးစိုးရှိန်ကခုလိုပြောဆိုလိုက်ပါတယ်
။ဝိဇုံတဆုံပေါ့။မူရီရောပုံပြီးရောဝိဇုံတဆုံစီကတော့အရှူစိမ့်ပေါ့။မူလာတန်းကလေးမူလာတန်းအားလုံးပေါ့။ပြီးမယ်ဆို
ခုလိုပြောင်းလဲလိုက်တဲ့စတုထတန်းနဲ့အထမတန်းပညာသင်ကြားမှုပုံစံနဲ့ပတ်သက်ပြီးတောင်းသူတူဦးရဲ့မိခင်ကတော့ခုလိုပြောဆိုလိုက်ပါတယ်
။ပညာရေးကစနစ်ကလည်းဟုတ်ခဏခဏပြောင်းနေတဲ့အခါကျတော့ကျမတို့လည်းဘယ်လိုပြောမှမသိတော့မိသားတွေအနေနဲ့လည်းစိတ်ပူချက်တွေရှိတာပေါ့လေကလေးတွေဟုတ်ကျမအနေနဲ့မြင်တာဆိုတော့ကလေးတယောက်ကသူတို့လည်းအများကြီးအားများလာမယ်လို့မြင်တယ်လေဒီနေ့ကျတော့ဘယ်လိုပဲဖြစ်ဖြစ်သူတို့ကိုဒီလိုထပ်ပြီးဖြေခိုင်းနေဆိုတဲ့အခါကျတော့သူတို့လည်းနည်းနည်းဟိုစိတ်ထဲမှာနည်းနည်းအဆင်ပြေမယ်ပေါ့လေဒါပေမဲ့နောက်နေ့ကျတော့ဒီလိုမျိုးမရှိတော့ဘူးဆိုတော့ဒါပေမဲ့ကလေးတွေကလည်းငယ်သေးတဲ့အပေါ်မှာသူတို့ပါမီးတလဲဆိုတာလည်းနားမလည်ဘူးပေါ့လေအဲ့လိုမျိုးဆိုတော့ကလေးတယောက်အနေနဲ့ကျတော့နည်းနည်းအခက်ခဲရှိနေတယ်လို့ကျမအနေနဲ့မြင်နေတယ်နော
်အခြေခံပညာကျောင်းတွေမှာသင်ကြားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေသလိုအစိမ့်မြင့်ပညာဦးစီးဌာနမှာလည်းအမျိုးသားပညာရေးဥပဒေအရတက္ကသိုလ်ဝင်ခွင့်စီစစ်ခွင့်ပြုတာမှာသင်ယူလို့တဲ့ပညာရဲ့နဲ့တက္ကသိုလ်ကိုသင်ယူသူကိုယ်တိုင်ရွေးချယ်လျှောက်ထားခွင့်ရနိုင်ဖို့အတွက်တက္ကသိုလ်ဝင်ခွင့်ကိုခြေရန်ပညာအထက်တန်းစာမွေးရမယ့်နဲ့ဆုံးဖြတ်တာမဟုတ်ဘဲတက္ကသိုလ်လိုအပ်ချက်အရစီစစ်ရွေးချယ်တဲ့စနစ်ကိုကျင့်သုံးနိုင်ရေးအတွက်အစိမ့်မြင့်ပညာဦးစီးမှာရှိနေတဲ့တက္ကသိုလ်တွေကိုညွှန်ကြားထားတယ်လို့အောက်မြန်မာပြည်အစိမ့်မြင့်ပညာဦးစီးဌာနကပြောဆိုထားပါတယ်ရှင
် VOA သတင်းတောက်မမေခါပါရှင်အခုတော့ဒေတာတွင်သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ
တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုတရုတ်နိုင်ငံကသိမ်းပိုက်နေတဲ့ကိစ္စကတဘာဝပတ်ဝန်းကျင်ကိုပျက်စီးစေပြီးအိမ်နီးချင်းနိုင်ငံတွေအတွက်လည်းဆုံးရှုံးမှုတွေအများအပြားဖြစ်စေနိုင်တယ်လို့ဖိလစ်ပိုင်နိုင်ငံကပြောပါတယ် VOA သတင်းတောက်ဆီမွန်အော်ရန်ဒိုင်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
တောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့ Spratly ကျွန်းစုတွေထဲက9ခုကိုတရုတ်နိုင်ငံကသိမ်းပိုက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အိမ်နီးချင်းနိုင်ငံတွေရဲ့စီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာတန်း100လောက်ထိခိုက်ဆုံးရှုံးမှုတွေဖြစ်ပေါ်စေတယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကပြောပါတယ်။တရုတ်နိုင်ငံကအဲ့ဒီဒေသမှာကျွန်းအတုတွေစောင့်နေတဲ့အတွက်မူလကရှိနေတဲ့ဧက300လောက်ကျဲတဲ့တန်တာကြောက်တန်းစုဟာလည်းအခုဆိုရင်ပျက်စီးသွားပြီလို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဧပြီလ13ရက်နေ့မှာပြောပါတယ်။ပျက်စီးသွားတဲ့ကြောက်တန်းတွေထဲကတခုကလွဲလို့သူတို့ပိုင်ဆိုင်ကြောင်းဖိလစ်ပိုင်နိုင်ငံကပြောဆိုထားပြီးတရုတ်နိုင်ငံကတော့ကြောက်တန်းအလုံးကိုသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာပါအဲ့ဒီကျွန်းအတုတွေတိစောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်မှုရဲ့အမြင့်ဆုံးစံချိန်စံညွတ်နေတဲ့ကိုင်ကြီးအောင်လှုပ်ဆောင်နေတဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ဂေဟဗေရခေါ်တက်ရှိတရဝါတွေနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမှာမဟုတ်ဘူးလို့အီပီလာ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်ကပြောပါတယ်ကျွန်းနေတိစောက်လို့ပြီးသွားရင်လူနေလို့ရနိုင်တဲ့အနေအထားကိုရောက်လာမှာဖြစ်ပြီးစီရေးအရာကုကံကာကွယ်နိုင်ဖို့အတွက်လိုအပ်ချက်တွေကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့ဆိုပါတယ်။အဲ့ဒီကျွန်းအတုတွေတိစောက်ပြီးသွားရင်တရုတ်နိုင်ငံအနေနဲ့ဒီဒေသတစ်ခုလုံးကိုထိန်းချုပ်ပြီးသားဖြစ်သွားမယ်လို့ဖိလစ်ပိုင်အမျိုးသားကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ပီတာပေါ်ဂါဗက်စ်ကပြောပါတယ
်။ It will practically change the security landscape in the next 3 years, shortly in the next
လာမယ့်နှစ်အနည်းငယ်အတွင်းသူသည်မဟုတ်သုံးလေးနှစ်အတွင်းမှာလုံခြုံရေးခြေအနေနဲ့ပတ်သက်ပြီးလုံးဝပြောင်းလဲသွားနိုင်ပါတယ
်။တရုတ်အစိုးရကအခုလိုကျွန်းစုတွေကိုသိမ်းပိုက်နေတဲ့ကိစ္စကတငယ်တန်းចောင်းသားလေးတွေစီကနေ၅တန်းចောင်းသားတယောက်ကမှုန့်လူစားတဲ့ပုံစံမျိုးဖြစ်နေတယ်လို့လဲ Galvez ကပြောပါတယ်။ Brunei, Malaysia, Taiwan နဲ့ Vietnam နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းမှာကျွန်းစုတွေကိုပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါ။တရုတ်နိုင်ငံကကျွန်းစုတွေအားလုံးနေပါသိမ်းပိုက်နေတဲ့ကိစ္စကို Permanent Code of Arbitration လို့ခေါ်တဲ့နိုင်ငံအချင်းချင်းကြားကပဋိပက္ခတွေကိုကြားဝင်ဆောင်ရွက်ပေးတဲ့ခုံရုံးကိုဖိလစ်ပိုင်ကတိုင်ကြားထားပေမဲ့တရုတ်နိုင်ငံဘက်ကအဲ့ဒီလှုပ်ဆောင်ချက်ကိုကန့်ကွက်လိုက်ပြီးဒီအမှုမှာပါဝင်ဆောင်ရွက်ခြင်းမရှိပါဘူး။တရုတ်နိုင်ငံကကျွန်းစုတွေသိမ်းပိုက်နေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားရေးဌာနပြောခွင့်ရဟွာချုံရင်ကကြေညာချက်ထုတ်ပြန်တဲ့နေ့မှာပဲတရုတ်နိုင်ငံဟာအင်အားသုံးပြီးတိုင်းပြည်အငယ်လေးတွေဒုထောက်အညံ့ခံလာအောင်ဖိအားပေးလှုပ်ဆောင်နေတယ်လို့ဂျမေကာနိုင်ငံမှာပြုလုပ်တဲ့လူထုနဲ့တွေ့ဆုံပွဲတစ်ခုအတွင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဌာနကအဆင့်မြင့်အရာရှိအတော်များများကအလားတူပြောဆိုမှုမျိုးတွေပြုလုပ်ပြီးနောက်မှာသမ္မတအိုဘားမားကလည်းပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကအခုလိုကျွန်းတွေကိုသိမ်းပိုက်နေတဲ့အပေါ်နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေလည်းကြီးထွားလာနေပြီဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောကြားချက်ကိုမိမောင်းထုတ်ပြပြီးဖိလစ်ပိုင်နိုင်ငံရဲ့ဌာနကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်တို့ရဲ့လုံဆောင်ချက်ဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ကာရတေယာဟာအော်စတြေးလျအမျိုးသားကာကွယ်ရေးတပ်ကတော်ကလုံခြုံရေးဆိုင်ရာသုတေသီတဦးဖြစ်ပါတယ်။ဒီကိစ္စအပေါ်ဖိလစ်ပိုင်နိုင်ငံရဲ့ကင်တွယ်ပုံဟာတစ်ဖက်မှာတရုတ်နိုင်ငံရဲ့လုံဆောင်ချက်တွေအပေါ်ကန့်ကွက်နေသလိုတစ်ဖက်မှာလည်းဒီပဋိပက္ခမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖိလစ်ပိုင်နိုင်ငံရဲ့ရှုထောင့်ကနေမြင်ကြည့်နိုင်ဖို့စီရင်ပြောဆိုမှုမျိုးဖြစ်တယ်လို့သူကပြောပါတယ်
။ To even get more support on board particularly in Southeast Asia environmental issues are of concern. It's just another string in their bow.
ဖိလစ်ပိုင်အနေနဲ့ထောက်ခံမှုတွေရအောင်ပို့လုပ်နေတာပါ။အထူးသဖြင့်တော့တဘာဝပတ်ဝန်းကျင်ကိစ္စအတွက်စိုးရိမ်ပူပန်နေတဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့ထောက်ခံမှုရလာအောင်လုပ်နေတာပါ။ဒါဟာသူတို့ရဲ့မြန်မာကျူးတချောင်းထတ်တိုးလိုက်တယ်လို့ပါပဲ။ဒါပေမဲ့တန်နာကြောက်တန်းတွေပေါ်ကိုတဲတွေအင်္ဂလိပ်တွေလောင်းချလိုက်ရင်အကျိုးတက်ရောက်မှုကဘာဖြစ်သွားမလဲ
။တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာမပါတဲ့တိုင်းပြည်တွေအနေနဲ့ဘက်လိုက်ပါဝင်ရပ်တည်ပေးတာမျိုးမလုပ်သင့်ပဲဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိလာအောင်လှုပ်ဆောင်သင့်ကြောင်းအမေရိကန်ပြည်ထောင်စုရဲ့လို့အမည်မတက်ဖဲတရုတ်နိုင်ငံကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလှည့်နေပါရရှင
်။ VOA မြန်မာပိုင်းအသံလှည့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ်7:00ကနေနေကင်း7:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင
်တနင်္ဂနွေရဲ့ညဉ့်ညင်းဦးတည်ကျားဟာဆိုလို့ရှိရင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲတပွဲမရက်ဘဲနဲ့တပတ်ကတိုင်းနေတပတ်ကတနင်္ဂနွေ
တိုင်းရင်တည်င်းလွှာအစီအစဉ်မှာအပြည့်အစုံစောင့်မျှော်နားဆင်ကြပါရှင်ဒါအပြင်ကျမ်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါဒေါ်လာလတန်းရဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ကြရအောင်ပါရှင်
ဒီမနေ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကပိုက်ခုံးရဲ့လုံကောက်ဒီဘယ်ကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘယ်ကလည်းဒီနေရာမှာဆင်းနေလို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးချက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးချက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုidiom အသုံးရဘယ်လိုပြောမလဲ
a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်ခဲ့တာပါရှင်ဒီစီစဉ်ကို internet ဆာမျက်နှာကနေပြီးတော့လဲနားဆင်ပြီးတော့ကြည့်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှာပါဒီတစ်ပတ်အတွက်တော့ခြေကျိုးလက်ကျိုးဓာရီနဲ့ပတ်သက်ပြီးတော့တင်ပြထားပါတယ်မြန်မာနိုင်ငံမှာတတိလက်လွတ်မှုနဲ့လုပ်ငန်းခွင်အန္တရာယ်တွေကြောင့်ဒဏ်ရာရပြီးတော့ငယ်ရွယ်သူတွေအမျိုးသားတွေမှာဒီခြေလက်အရိုးကျိုးတာပိုးပြီးအဖြစ်များလာတယ်လို့လဲအရိုးအထုကူတွေကဆိုပါတယ်ဒီအကြောင်းအယိုးထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပမောခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပမောခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီအယိုးကျိုးတဲ့ပြဿနာပေါ့မြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ဖြစ်တာများပါတယ်ငယ်လူရဲ့ဘိုင်းနေကြရရရရစ်ချူပြီးလောက်ကြရတယ်အလုပ်ကိုများတော့ပြောပို့ပြီးများတော့ပေါ့
ဟုတ်ကဲ့အဓိကဘာကြောင့်ဖြစ်ရလဲ
ကျွန်တော်တို့ဘာရတော့သွားဆောင်သူဆရာတဲ့ဆာမှာရက်တာရတာပေါ့ကဲလက်စီသွားလာလို့ဆရာတယ်ကျွန်မငယ်ဆုံးလည်းကဲဟဲ့ဒီလိုလောက်ကြလို့ပေါ့
ဟုတ်ကဲ့ဒီတတိမမူမမိတာနဲ့နောက်လုပ်ငန်းကိုအန်ဒီရဲ့ဟုတ်ကဲ့ဆရာဒီအယိုးချိုးတာဟောဆရာဘယ်လိုသိနိုင်မလဲဘယ်လိုလက္ခဏာတွေကိုကြည့်ရမလဲ
ပထမဆုံးတော့လက်စီနဲ့ကြည့်တာပေါ့လေဒီကဒီလိုပြနော်ဒီလင်းကြီးကတော့သူကဟိုဘက်ဒီဘက်နှစ်ဖက်နှစ်ဖက်ဇုံလိုက်ရှိတဲ့အခါကျတော
့ဟုတ်ကဲ့ဒီခြေတွေလက်တွေအတွက်ပေါ့နော်လင်းမထွက်ဟု
တ်ကဲ့ဒီဖက်နဲ့ဒီဖက်ရှင်ကြည့်ရင်တော့အများကြီးကြပါလေ ိတာနိုင်တဲ့အချက်လက်တွေဥပမာအဖြစ်ပြောပါမယ်ဒီလိုရှိရင်တော့ကျိုးပြီးတော့ကောက်နေတာပုံမှန်နဲ့မတူတော့ပေါ့ကောက်နေတယ်ကျော်ရက်လဲနေတယ်ပြင်းလဲနေတယ်ပြင်းလဲနေတယ်အဲဒါကတူသွားတယ်ကျော်ကတူသွားတယ်အဲကလေးလေးတွေကြာရင်တော့ကျော်ကပြစ်ပင်ကြီးချိုးကျိုးကလေးပဲဆက်ပြီးတော့အများကြီးတော့ဘာမလို့ကောက်သွားရင်တော့ဆက်ပြီးအဲ့နည်းနည်းတစ်ခါတစ်ခါကြာရင်တော့အဲ့ရုံတော့ပြုံးတော့အကြည့်ရဖြစ်တော့ပေါ့ဒါပေမဲ့ကျော်မင်းများပြင်ပြင်ခောင်းကျိုးရည်ဆိုတာလည်းဒီကနေ့အပြစ်သာအများပါပဲနောက်ထပ်ကတော့လက်နဲ့စမ်းကြည့်တာပေါ့ကောက်နေမြားလိမ့်နေမြားတဲ့တဲ့ကိုဖိကြည့်လိုက်လို့ရှိရင်နာတာပေါ့နာလဲဆိုတာမှဥမာဆိုလို့ရှိရင်ဒုမရဲ့ခါပဲမကျိုးဘူးဒါပေမဲ့သားချေပါဒါလည်းနာတာပဲအဲ့ဒီနာတာနဲ့မတူဘူးအယိုးနာတာအယိုးပေါ်မှာဖိရစမ်းကြည့်လိုက်လို့ရှိရင်အတက်ခံနိုင်ရပြီ။ဒါတို့ကတော့ဒီကိုလှုပ်ရှားမှုလောက်ခံကြတာ။လက်ကိုဆိုရင်မြောက်ချင်တာပဲ။မြောက်လို့ရတဲ့ဆက်ဆံအကျိုးပေါ့။ဒီလက်ကောက်ဆိုလက်ကောက်နာအယူကျူးတဲ့ဆိုလို့ကျန်လက်ကိုအပေါ်လာနာအောက်ချတာလောက်ခံကြရင်တော့လို့မရဘူးပေါ့။နာလဲလာ။အဲ့ဒီလိုပါပဲ။ရှင်ကြည့်ရင်လည်းဝယ်ရပဲလှုပ်ခံကြည့်လို့ရှင်။မကျိုးတဲ့ဘက်ကိုလှုပ်ခံရင်လှုပ်လို့ရတယ်။ကျိုးတဲ့ဘက်ကလှုပ်လို့မရဘူ
း။ဟုတ်ကဲ့ဆ
ရာ။လင့်ကျင်ရတော့လိုအပ်လင့်ကျင်ပေါ့လေ။ကျတော့ဒီပေါင်းတို့အောင်တရိုးတို့ခြေလုံးရိုးတို့ဒါရရအင်တန်လေးပါလေ။ပေါင်းတရိုးကျိုးတယ်ဆိုရင်ကျတော့မတ်တီဆင်းလဲလို့မလို့မရတော့ခြေလုံးရိုးကတော့မြင်းနေရတယ်တန်းလုံးလုံးတွေ။နောက်တစ်ခုကတော့တိုင်းတာပြဲတပတ်နဲ့တိုင်းကြည့်လို့ရှိတယ်။ဒူကခြေရတယ်။ဒူနေတာတွေ့ရမှာပေါ့။အပြင်ကိုကောက်နေတယ်ဘလောက်ကောက်တယ်။အပြင်ကိုကောက်နေတယ်ဘလောက်ကောက်နေတယ်။နောက်ကိုရှေ့ကိုကျွန်တော်ကြည့်လို့ရပါ။အခုခြေတော့တိုင်းဖွတ်ပေါ့။အဲ့နေရာမှာတော့လေအယူသေးလေးကျိုးလို့ရှင်တော့ဒါနဲ့ပြီးတာပေါ့လေဒါပေမဲ့ဆန်းကြည့်ရင်တော့ဒါကြတော့ expert တွေကနည်းနည်းလေးဆန်းလို့လင်းတွေ့ရပါတော့ကျွန်တော်မျိုးစိနဲ့ကြည့်မယ်လက်နဲ့ရှာမယ်လှုပ်ရှားမှုလှုပ်ခိုင်းကြည့်မယ်စိုင်းထွားကြည့်မယ်အဲ့ဒါတွေနဲ့ဆန်းကြည့်လိုက်လို့သူပထမဆုံးကတော့လေးလိုက်လို့ရှင်အရာစဉ်ကလည်းကြောမှာပေါ့လေဒီနာဒီဘယ်လိုဖြစ်တာလဲဆိုကျိုးတာမှာကျိုးဆိုပဲထားလို့ရတော့မယ်လက်ကြည့်ဆိုလို့ရှိရင်လည်းလုပ်နေကြဟာတောင်ကြီးပွေတယ်တောင်ရနာတူကျိုးတယ်နမောကျိုးရယ်သက်သာကျိုးရယ်လှုပ်လို့ပြရတော့နမောကျိုးတော့သမယစာပေါ့
ဟုတ်ကဲ့
တော့ဖောင်းလို့ရတာ
ဟုတ်ကဲ့အဲ့တော့အခုလို့ဒီဆေးရုံရောက်ရင်တော့လေပိုသေးကြတာပေါ့ဒါပေမဲ့ဆေးရုံမရောက်ခင်မှာတကယ်လို့ဒီအယိုးကျိုးတဲ့ခုနလက္ခဏာတွေသိလာပြီးဆုံးဖြတ်နိုင်ပြီဆိုလို့ရှိရင်ဘလို့အရေးပေါ်ပြည့်စုံပေးဖို့လိုရမလဲရှေးဥဒနာပြည့်စုံမှုပေါ့နော
်ဘာမှတစ်ချက်ကအယိုးတစ်ခုပဲကျွန်တော်စောက်ကြလို့မရပါအဲ့နေရာမှာကျိုးကျော်တွေအာရုံကျော်တွေနေရာလေးပဲကြည့်လားမကြည့်လားဆိုတော့စမ်းသပ်ဖို့လိုပါတော့အင်းတန်လေပါလေဒီလက်ကုံလုံးဆန်းတော့လူတိုင်းပြီးပါလေလက်ကုံဆန်းတာခြေောက်ကတော့နည်းနည်းလေးဆန်းလို့ရှိကြတယ်ဆိုတော့ရောင်များပါပဲသင်သားတဲ့လူမှလည်းဆန်းလို့ရမှာပေါ့
ဟုတ်ကဲ့အဲ့တော့ဒီအထူးသတိထားတဲ့နေရာတွေရှိလား
စောင့်နေတယ်ဆိုလို့ရှိရင်ဟိုမှာဒူးလားကျိုးလားတွေပြီထားမယ်ကျောင်းစစ်နားမှာကျိုးလို့ရှိရင်လည်းပြီထားမယ်ဒါပြေကျော်တွေပါဖြစ်ခဲ့ကြရမယ်အာရုံကြောင့်လည်းဖြစ်နိုင်တယ်ပေါ့လေအဲဒီမကွင်ရိုးတွေဖြစ်လို့ရှိရင်လည်းအဲမှာရှိတဲ့ကျိုးရည်အာရုံရည်ကြည့်နေတယ်ဆိုတာသိတယ်ပြီးတော့တောက်နေတဲ့ချက်ချင်းဆွဲဖြောင်းလိုက်ပို့လို့ပါပဲအဲ့ဒါဆိုလို့ရှိရင်အယူကျိုးရည်အဆနဲ့ညစ်နေလို့ရှိတယ်ဖြောင်းသွားတဲ့ချက်ချင်းကိုတက်တာတော့ဒီချိုးကျတော့လည်းနေရာမှာတောက်နေတဲ့အလိုက်တွေကုသမှုတွေရတာနေရာလေးတွေရှိတယ်ပေါ့ဒါမျိုးရေပုံအပြင်တော့သူ့ပုံမှန်အတိုင်းပြန်ဖြစ်အောင်ဆွဲဖြောင်းလို့ရှိရင်တော့ရနိုင်ဟုတ်ကဲ့ကတော့ပြန်တော့ပါဘောလ
ေးကအဲ့ဒါချက်စီတာပါဆရာနော
်ဟုတ်ကဲ့ချက်ချီးတာပေါ့အဲပြန်လုပ်ကင်ရေးကြည့်တဲ့ချက်တိထားမှာရိုးကျတာမှာ2မျိုးရှိတာပေါ့လေ2မျိုးကအနဘောက်ချက်တာပေါက်ပြဲတော့တာ2မျိုးကတော့ flow structure ပေါ့ flow structure ဆိုအပြင်ကပိုးရွာတွေဝင်မှာဆိုရင် open picture ဆိုတော့ကျတော့အပြင်ကပိုးတွေဝင်မှာဆိုတော့အဲ့တော့အနာရှိလားအနာရှိတယ်တွေးထွက်လားဆရာတွေးထွက်တာကိုသိအောင်ရင်လည်းပါအော်ဒီတော့တင်ရမှာပေါ့ဗျာ။ပေါင်ရင်းတို့လက်ရင်းတို့၊လက်မောင်းရင်းတို့သမကိစီရပေါ့။ဟု
တ်ကဲ့။တွေ့တဲ့ကျိုးပါဆရာနော်
။ဟုတ်ကဲ့။ရှိရကျိုးကြည့်ပြီးအဝတ်နဲ့ဖြစ်ပြီးစီရပေါ့လေ။အင်တာနက်အနေနဲ့စီရတယ်။သမကိစီရတော့ဖြူလိုက်တဲ့သူကလိုက်ပါလာပြီးတော့လမ်းမှာဆရာမြင့်မြင့်ဆက်ကြတယ်တခါ။ဖြူပြီးတော့တခါပြန်စီအဲ့လိုလုပ်ပြရတယ်။ဥဒမှုပြင်းတဲ့နေရာရောက်ပြီ။ဆိုတော့တောက်ချောက်ကြီးစီထားလို့ရှိရင်မနစ်ပိုင်း၊နာရီပိုင်းနဲ့အမျှတွေးရချောက်တော့တဲ့အတွက်ကျဲဆက်ကြလေးပြေးသွားနိုင်တယ်အဲ့လိုမျိုးဖြစ်အောင် point pressure ပေးရတယ်အနာရောမှာဖိထွက်တာတော်လိုက်ခြင်းကိုတည်ပြီးသားပဲအဲ့ဒါကိုဝတ်သမ်းနဲ့ဒါမှမဟုတ်တစ်ခုနဲ့ဖိတ်ပြီးတော့အဲ့ဒီပုံမှာပဲ အပြားနေပြောပန်းနေချင်းဖြစ်ဖြစ်ဟိုနဲ့ဖြစ်ဖြစ်စီးခါပန်းနေလေးကိုကွန်ထရိုးရတယ်ပေါ့လေနောက်တစ်ခါတော့ကျွန်တော်ပြင်လောက်တာပဲပေါ့ပြင်လောက်တာမှာကျွန်တော်မြန်မာဖြစ်ချင်းနဲ့ပေါ့လေဥမာဆိုလို့ရှိရင်ကြီးပါလာချက်ချင်းရင်ပြင်လောက်လို့ရတာပဲအခုတော့ကြီးရခေါက်သေးရလဲပါတယ်သူအခြေတော်လို့လို့ရတော့အဲ့ဒါနဲ့ပူးပြီးတော့စီးလိုက်လို့ရှိရင်ရတာနောက်တစ်ခါတော့ရရဖြစ်ချင်းပေါ့လေဝါရရစိတ်သားရရမင်းတို့ဘာမှမရှိဘူးဆိုရင်တော့မှအပေါ်ပိုင်းလင့်ဆိုလို့ချင်းကိုနဲ့ပေးမှဆက်ပြီးဆောင်းရံထားပြီးကိုနဲ့တွဲပြီးတော့ခြိလိုက်လို့ရှင်ရတယ်။နောက်တစ်ခါခြိတော့ခြိအောင်ချောင်းပူးလိုက်လို့ရတယ်။ငြိမ်သွားတာပေါ့လေ။ထုတ်တာနည်းသွားတဲ့အတွက်ဆဲမှခြိခဲ့ပြီးပူပြီးတော့မဖြစ်လာဘူး။ဒါကြီးသားရင်းပြလာလို့ချင်းတော့လှုပ်တာနဲ့အဲကသက်သားတွေရောအာရုံရောကြိုးကြိုးရောပူပြီးတော့ခြိခဲ့တာရသွားမှတော့
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်။ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီစီဇန်ကိုကြာသပတေးနေ့ညတိုင်းမှာလဲထုတ်လွှင့်ပေးနေပါတယ်အခုတော့နေဆက်သတင်းတောက်တွေတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်အင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မလို့နဲ့ရခိုင်တက်မလို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဒေသခံ400နီးပါးဟာစစ်ပြည်ဒုက္ခသည်တွေအဖြစ်တင်းရှောင်နေကြရပါတယ်ကချင်ပြည်နယ်အတွင်းလာရောက်အလုပ်လုပ်ကင်နေတဲ့ရခိုင်ရွှေပြောင်းအလုပ်သမားတထောင်ကျော်ကိုနေရက်ရင်းကိုပြန်ပို့ဖို့စီစဉ်နေကြတယ်ဆိုတာနဲ့ဝါပြည်သွေးစီညီညွတ်ရေးတပ်မတော်ရဲ့ပြောရေးဆိုခွင့်ဦးအောင်မြင့်နဲ့မင်းမြန်ချက်တွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေပြီးဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေအဖြစ်နီးစပ်ရာတွေမှာခိုလုံနေကြရပါတယ်။အပရိုလ18ရက်နေ့နံနက်ပိုင်းကတောက်တော်မြို့နယ်စပားစိတ်ကျေးရွာနဲ့အောင်လန်ချောင်းကျေးရွာအနီးမှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့၅ကြိမ်ခန့်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအနေနဲ့စစ်ပြေတိမ်းရှောင်နေရတာပါ။တောက်တော်မြို့နယ်တဲကအောင်လန်ချောင်းရွာမိရှို့ဖြစ်စီခံရပြီးစစ်ဘေးကြောင့်တိမ်းရှောင်တဲ့ရွာ၄ရွာကဒုက္ခသည်400ကျော်ဟာစပားစိတ်ရွာမှာခိုလုံနေထိုင်ကြပါတယ်ဒုက္ခရောက်နေကြတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်ကြောက်တော်မျိုးကလူမှုကူညီရေးအသင်းတွေစီစဉ်နေပေမဲ့ဧပြီလ20ရက်နေ့ကစပြီးဒုက္ခသည်တွေနေထိုင်နေတဲ့စပားစိတ်ရွာကိုမြမတပ်မတော်ကစခန်းချထားပြီးဝင်ခွင့်ထွက်ခွင့်တွေပိတ်ထားတဲ့အတွက်အစားအသောက်တွေအခက်အခဲတွေကြုံနေရတယ်လို့စပားစိတ်ရွာကဒေသခံတဦးကပြောပါတယ
်ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လာရောက်အလုလုကင်နေတဲ့ရခိုင်ရှေ့ပြောင်းအလုတမားတထောင်ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ကြီးနားမြို့ရှိရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒူဥက္ကရာဦးဖြူတာခြေကပြောပါတယ်ရခိုင်ရှေ့ပြောင်းအလုတမားအိမ်ထောင်စု186အိမ်ထောင်လူအယောက်တထောင်ကျော်ကိုနေရပြန်နိုင်ဖို့အတွက်ဧပြီလ20ရက်နေ့မှာကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးပုံမူကြီးတန်းအောင်စီကိုစာတင်ပြီးတောင်းဆိုထားတယ်လို့ဦးဖြူတာခြေကပြောပါတယ်ကချင်ပြည်နယ်အတွင်းရခိုင်ရှေ့ပြောင်းအလုတ္တမဦးရေပေါင်းတတိယကျော်ခန့်ရှိနိုင်ပြီးတနိုင်ဟူကောင်းတေတာဖားကန့်ကြောက်စိန်တူးဖော်ရေးလုံငန်းရွှေတူးဖော်ရေးလုံငန်းပြင်ဝိုင်းမော်မြို့နယ်လောစာတေတာတလျှောက်မှာရှိတဲ့ငပြောချံတွေမှာအလုလုကင်နေကြတာဖြစ်ပါတယ်ရခိုင်ရှေ့ပြောင်းအလုတ္တမအများစုဟာရခိုင်ပြည်နယ်မင်းပြားမြို့ကြောက်တော်မြို့မြေပုံနဲ့ပေါက်တော်တို့ဘက်ကဖြစ်ပြီးသူတို့တွေနေရရင်ပြန်နိုင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းပြီးဆောင်ရွက်ပေးနေကြတာဖြစ်တယ်လို့ဦးဖြူတာချေကပြောပါ
ရှမ်းပြည်အရှိပိုင်းတာချီလေးမြို့နယ်မှာမိုးသက်လေပြင်းကျရောက်တာကြောင့်လူတဦးသေဆုံးပြီး6ဦးဒဏ်ရာရရှိပြီးတော့လူနေအိမ်20ကျော်လေပြင်းနဲ့အတူပျက်စီးသွားခဲ့ပါတယ်။ဧပြီလ20ရက်တနင်္ဂနွေနေ့ညနေပိုင်းကမိုးသက်လေပြင်းကျရောက်ခဲ့တာဖြစ်ပါတယ်။ဒဏ်ရာအပြင်းထန်ရရှိခဲ့တဲ့လူငယ်3ဦးကိုတော့ထိုင်းနိုင်ငံဘက်ချမ်းကမယ်ဆိုင်ဆေးရုံကြီးကိုပို့ဆောင်ကူသထားတယ်လို့စိုင်းတွင်ကပြောပါတယ်။
တစ်ပင်ပြိမိပြီးသေဆုံးသွားသူလူငယ်ဆိုင်းလက်အသက်16နှစ်ရဲ့အလောင်းကိုလည်းဗုဒ္ဓဟူးနေ့မှာရွာသားတွေကတကြိုပေးခဲ့ပါတယ်အဲ့ဒီနေ့မှာပဲရှမ်းပြည်မြောက်ပိုင်းတိဘောလာရှိုမူဆယ်မြို့တို့မှာလည်းမိုးတက်လေပြင်းကြရောက်မှုကြောင့်လူနေအိမ်ဈေးဆိုင်ခန်းနဲ့ပစ္စည်းတူလောင်ယုံတို့လေပြင်းနဲ့အတူအများအပြားပျက်စီးခဲ့တယ်လို့သိရပါတယ်
ပကိုးတိုင်းဒေတာကြီးရဲ့အတွင်းမှာတင်းစေးခံရတဲ့လေယာဉ်မြေတွေကိုပြန်လည်ရရှိဖို့၎င်းဒေတာကကြေးရွာပေါင်း20ကျော်ကဒေတာခံတောင်တူတဲ့ဓမ္မတွေဥဆောင်ပြီးတော့ဧပြီလ14ရက်နေ့မှာတင်းစေးခံမြေယာကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်အဲ့ဒီကော်မတီအဖွဲ့ဝင်15ဦးပါဝင်ကြပြီးကော်မတီဖွဲ့စည်းခြင်းဟာမတရားတင်းစေးခံမြေယာတွေကိုပြန်ရဖို့အတွက်သာဖြစ်တယ်လို့ကော်မတီခေါင်းဆောင်တခုဖြစ်တဲ့ဇော်တူထူးကပြောပါတယ်အဲ့ဒီဒေတာကကြေးရွာတွေဖြစ်တဲ့နန္ဒာကုန်းရွာကြီးဟောင်းတဲကုန်းချက်ကြီးချောက်နကမောက်ထုံးဖို့ထန်းတပင်စိတ်ကြီးဖြူကုန်းအပါဝင်စားတဲ့ကြေးရွာပေါင်း20ရွာကဒေတာခံလေဓမ္မနေရာကျော်ရဲ့လေယာဥယျင်ချမ်းမြေနဲ့နှိရှေချမ်းမြေဧကပေါင်းတဒိန်ကျော်ကိုအစိုးရနဲ့ကုမ္ပဏီတွေကတင်းစီထားတာဖြစ်တယ်လို့လည်းကော်မတီကပြောပါတယ်
ထိုင်းနိုင်ငံမဟာထိုင်ဒေတာစူပါစတုံးမော်တော်ကားတာယာဆက်ယုံမှာအလုတ်လုတ်ကင်နေကြတဲ့မြန်မာရွှေပြောင်းအလုတ်သမားအယောက်900ကျော်ကနေအလုတ်သမားရပိုင်ခွင့်အခွင့်ရေးအတွက်ဧပြီလ22ရက်နေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုဆန္ဒပြပွဲမှာအလုတ်သမားတွေရဲ့တောင်းဆိုချက်တွေဖြစ်တဲ့လှုပ်အားခတိုးမြင့်ရေးအလုတ်အနားယူခွင့်စေဝါကုသခွင့်နဲ့တခြားတောင်းဆိုချက်တွေကိုထိုင်းလုပ်ငန်းရှင်တွေကနေလိုက်လျောခဲ့တယ်လို့အလုတ်သမားတို့ဖြစ်တဲ့ဦးအရှိကြီးကပြောပါတယ်အခုလိုတောင်းဆိုဆန္ဒပြရတာဟာအလုတ်ခွင့်အတွင်းတင်းကျပ်တဲ့စည်းကမ်းချက်တွေချမှတ်လာတဲ့အတွက်ကြောင့်လို့လဲအလုတ်သမားတို့ကပြောပါတယ်ထိုင်းနိုင်ငံမဟာချိုင်ဒေတာအုံနှွဲ့အရက်မှာရှိတဲ့စူပါစတုံးကားတာယာဆက်ယုံမှာဆိုရင်အလုတ်သမား9000ကျော်အလုတ်လုတ်ကင်နေကြပြီးမြန်မာရွှေပြောင်းအလုတ်သမား950ကျော်အလုတ်လုတ်ကင်နေကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင
်လာမယ့်မေလစမ်းပိုင်းမှာဝါပြည်သွေးစည်းညီညွတ်ရေးတက်မတော်အခြေဆက်ရာပန်းစမ်းမြို့မှာတိုင်းသာလက်နက်ကင်တပ်ဖွဲ့တွေညီလာခံတရက်ကျင်းပမှာဖြစ်ပါတယ်အဲ့ဒီညီလာခံဟာတခြားဒေသမှာပြုလုပ်ခဲ့တဲ့ညီလာခံတွေနဲ့ဘာတွေကွာခြားမှုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေဝါပြည်သွေးစည်းညီညွတ်ရေးပါတီပြောခွင့်ရဦးအောင်မြင့်ကိုဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။လာမယ့်ဒီမေလ3ပိုင်းမှာဆရာတော်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ဌာနချုပ်ပေါင်ဆောင်မှလည်းနိုင်ငံတိုင်းတပ်ဖွဲ့ညီလာခံတဲ့ကျင်းပမယ်လို့တည်ရပါတယ်။အခုတွေ့ဆုံမှုကပါထူးခြားမှုတွေရှိလာနိုင်မယ်လို့ထင်တယ်ခင်ဗျာ။
ကျွန်တော်တို့ကမူလကလည်းမနစ်ကပေါ့နော်တိုင်းသားညီကိုဖွဲ့စည်းပြီးနှစ်ဘွဲ့သုံးဘွဲ့ကတနိုင်ငံလုံးပြစ်ခတ်ရဆေးရလည်းစဉ်းစားကြပြီးဟိုကြံ့ကြမှုတွေရှိနေတယ်ဟိုဝါဖွဲ့စည်းရနေပြီးတော့အမကထပြုပြီးတော့ပြည်လဲပန်းစမ်းမှာအစည်းအဝေးတစ်ခုခေါ်ယူပြီးတော့ဒီလုံးတိုင်းသားအရာပြစ်ခတ်ရဆေးရငငယ်လေးတုံးဆောင်နိုင်ဖို့ဒီသဘောရှိတယ်ဒီဟာကတပိုင်းပေါ့ညီကိုတိုင်းသားဖွဲ့စည်းတွေရဲ့အောင်ဆိုချက်ကိုကျွန်တော်တို့ကစိုးဖြတ်ပေးလိုက်တာဖြစ်တယ
်။ဟုတ်ကဲ့မြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အကြားမှာအပြစ်ခတ်ရဆေးရသဘောတူညီချက်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့ပြီးဆိုပေမဲ့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ဒေသတို့ဘက်မှာတိုင်းရင်းသားအဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလျှော့ကြတဲ့အခြေအနေမှာရှိနေပါတယ်။ဒီလိုအခြေအနေမှာအပြစ်ရရေးလက်မှတ်ရေးထိုးတဲ့ပုံမှာရောဘယ်လိုမြင်မိလဲခင်ဗျာ
။တိုင်းငံလုံးပြစ်ခတ်ရဆေးရတိုင်းငံလုံးရဲ့ငြိမ်းချမ်းရေးဥတည်ကျေဟာဆိုလို့ရှိရင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲတပွဲမရက်ပဲနဲ့တပက်ကတိုက်နေတပက်ကတနိုင်ငံလုံးပြစ်ခတ်ရဆေးရီတောင်းရတယ်ဆိုတော့ဘာမှသိမကြဘူးပေါ့ဒီကိစ္စလေးတွေလည်းလူကြီးတွေလည်းဒီချင်းလေးပြောဆိုကြတာရှိပါတယ
်အစိုးရဘက်ကတော့ကိုကန့်ရခိုင်တပ်မတော်ပလောင်တပ်ဖွဲ့တို့ကိုညီလာခံမတက်ရောက်စေဖို့ဖိအားပေးမှုတွေလုပ်နေတယ်ဆိုတော့တကယ်လို့ပေါင်ဆိုင်ညီလာခံကိုတီအဖွဲ့တွေတက်မယ်ဆိုရင်ရောအစိုးရနဲ့ UWS ရဲ့ကြားမှာဆက်ဆံရေးအနေထားအဟန့်တားမဖြစ်စေနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့အဖွဲ့စည်းတစ်ဖွဲ့တည်းရဲ့သဘောထားမဟုတ်ပါဘူး။တိုင်းနယ်မျိုးကိုအဖွဲ့စည်းတွေအလုံးရဲ့သဘောထားလည်းဖြစ်တယ်လေ။သူတို့ရဲ့သဘောထားသူတို့ရဲ့ယက်တည်မှုပေါ့နော်။သူတို့လည်းဆွေးနွေးကြံပြနိုင်ဖို့ဒါကတစ်ဖက်လမ်းပွင့်ပေးတာဖြစ်တယ်။တစ်ဖက်ကလည်းကျွန်တော်တို့အဖွဲ့စည်းတွေကလည်းသူတို့ကိုပူတွဲခေါ်သားဖို့လိုအပ်ပါတယ်
။ဟုတ်ကဲ့အခုလိုပြောကြားပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျ။
ဆက်ပြီးတော့မြန်မာအစိုးရနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့အကြားနှစ်နှစ်နီးပါးဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာဘာအားနည်းချက်တွေရှိနေပါသလဲ။ဘယ်လိုပြင်ဆင်တိုးချဲ့သွားမယ်ဆိုတာကိုနိုင်ကွင်းအင်ကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ကရင်မျိုးရာတိုးသက်ရေးပါတီနဲ့အစိုးရတို့ကြားဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲဆောက်ကြည့်ရေးကော်မတီဟာအထိပ်ပယ်ကွဲလွန်မှုရှိနေတယ်လို့ဒီထက်ပိုမှုကောင်းမွန်အောင်ကော်မတီကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ KMPP ရဲ့အသွင်းမှုဦးအောင်စန်းမြစ်ကပြောပါတယ်လာမယ့်ဧပြီလ29ရက်နေ့မှာငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။ဒီလိုတိုးချဲ့ဖွဲ့စည်းရမှာအရဖက်လူမှုဖွဲ့စည်းကပုံကူတင်နဲ့တိုးချဲ့ဖွဲ့စည်းသွားမယ်လို့လည်းဦးအောင်စန်းမြစ်ကပြောပါတယ်။2013ခုနှစ်ဇွန်လအတွင်းမှာပြုလုပ်ခဲ့တဲ့ KMPP နဲ့အစိုးရတို့ကြားဒုတိယကြိမ်ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လက်တွေ့မှာလုပ်ငန်းကောင်ထယ်ပေါ်နိုင်ခြင်းမရှိဘူးလို့ဦးအောင်စန်းမြစ်ကပြောပါတယ်။
အလိုရာဖွဲ့တာဖွဲ့လိုက်တယ်ဒီကရမ်းကတော့အဲဂျွိုင်းမော်နီတာရင်းကော်မတီရဲ့တာဝန်နဲ့လုပ်ငန်းစုတွေပြည်ချာဒီလေးဆွဲရအောင်ဒါတော့ကျွန်တော်ရှင်းဝေးတဲ့ဒီတစ်နေ့ကျော်တည်းမှာတခါမှမဖြစ်ဘူးက
ကရင်မျိုးရာတိုးသက်ရေးပါတီနဲ့မြန်မာအစိုးရတို့ကြားမှာစစ်ရေးသင်းမာမှုအခြေအနေမရှိပေမဲ့လည်းမြန်မာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုတွေဟာဒေသအတွင်းပြည်သူတွေအတွက်စိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဦးအောင်စန်းမြစ်ကအခုလိုဆက်ပြောပါတယ
်။အခြေအနေတွေလည်းရှိရတာသူတို့စစ်ရေးရေးကြီးကြောင်းနေမှာသူတို့ကအမြောက်ကြီးယူအားပေးနာမှာသွားထူလာတယ်နောက်ပြီးမှကျွန်တော်တို့ချေရတယ်တိုးချဲ့တာတွေတော့လူကိုရတဲ့တချို့ချို့တချို့ဝါပြားအရမ်းမျိုးတွေပေါ့
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခံရစရေးဆွေးနွေးခဲ့ပြီးနောက်ပိုင်းမှာစစ်ရေးပဋိပက္ခတွေကိုရှင်းချဖို့အတွက်ပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတော့စစ်ရေးအခြေအနေတွေတိမ်မာနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေကြောင်းဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေဖြစ်စပားစိတ်ကြေးရွာမှာခိုလုံနေကြရပါတယ်။ကချင်ပြည်နယ်အတွင်းလာရောက်အလုတ်လုတ်ကင်နေကြတဲ့ရခိုင်ရွှေပြောင်းအလုတ်သမား1000ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ချနာမြို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဦးဖြူသာချေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တရင်သတင်းလွှာအစီအစဉ်မှာရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်အတွက်ဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါနော်။
ရရှိမြန်မာအခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်းဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822999ဖြစ်ပါတယ်။ email address ကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။သတင်းရှင်တွေရဲ့သဘောထားအမြင်တွေကိုဖိတ်ခေါ်ဆွေးနွေးမှာမို့လဲပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။တော်ရရှိမြခင်ဗျာ။ဥရီပြင်ပကမမှန်မကန်လှုပ်ဆောင်နေကြတဲ့ပင်လယ်ထွက်အစားအစာတွေကကမ္ဘာငါးဖမ်းလုပ်ငန်းစီးပွားရေးဖူလုံမှုအစားအစာဘေးအန္တရာယ်ကင်းရှင်းမှုနဲ့လူတွေရဲ့ကျန်းမာရေးစတာတွေကိုချင်းချောက်နေပါတယ်။ဗန္ဒာရေးပိုင်းကကြည့်မယ်ဆိုရင်လည်းအလွန်များပါတယ်။တရားမဝင်မမှန်မကန်နှီးလန်းတကြမဟုတ်တဲ့ငါးဖမ်းမှုတွေကြောင့်နှစ်စဉ်ဒေါ်လာတန်းထောင်နဲ့ချီပြီးတော့ဆုံးရှုံးရပါတယ်။ငါးနဲ့ပင်လယ်ထွက်အစားအစာတွေဟာကမ္ဘာအနှံ့မှာနေထိုင်ရတဲ့လူသန်းပေါင်း3000နီးပါးအတွက်ပရိုတင်းဓာတ်ရရှိဖို့အဓိကအားထားရာအစားအစာလေးဖြစ်ပါတယ်။ငါးဖမ်းလုပ်ငန်းနဲ့ငါးမွေးမြူတဲ့လုပ်ငန်းဟာသန်းပေါင်းရာနဲ့ချီတဲ့လူတွေအတွက်အသက်ရှင်ရပ်တည်နေထိုင်မှုအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းလေးဖြစ်ပါတယ်။ဥပဒေပြင်ပကဖြစ်ဖြစ်ဓမ္မမဟုတ်နီးလန်းကြမဟုတ်တဲ့ငါးဖမ်းမှုတွေကကမ္ဘာကြီးအတွက်ပြဿနာတရဖြစ်ပါတယ်။လူတွေက ဥပဒေပေါင်းကိုကျော်လွန်ပြီးတော့ဖမ်းဆီးတဲ့ငါးတွေအတွက်သတင်းပေးပို့မှုမရှိသလိုတဘာဝအရင်မြင့်အတုံးချမှုအတွက်နိုင်ငံတကာလိုက်နာရမယ့်စံနှုန်းတွေကိုလည်းဂရုမစိုက်ရာရောက်ပါတယ်။သူတို့ဖမ်းဆီးတဲ့ငါးတွေပင်လယ်ထွက်ပစ္စည်းတွေဟာဘာမှအမှတ်အသားမရှိသလိုဘယ်လိုမျိုးမျိုးစိတ်တွေဖြစ်တယ်ဆိုတာကိုလည်းခွဲခြားသတ်မှတ်မှုမရှိပါဘူး။ဒုတိယအကြီးအမားဆုံးပင်လယ်စာတင်သွင်းတဲ့ဈေးကွက်ကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာငါးဖမ်းလုပ်ငန်းကြီးစင်ဆက်မပြတ်တရှိနေစေဖို့အတွက်အဓိကအရေးပါတဲ့တိုင်းပြည်ကြီးဖြစ်ပါတယ်။ဒါကြောင့်တရားမဝင်ငါးဖမ်းမှုနဲ့ပင်လယ်ထွက်အစားအစာတွေမမှန်မကန်လုတ်ကင်နေမှုတွေကိုတိုက်ဖြတ်ဖို့အထူးတပ်ဖွဲ့တစ်ခုကိုသမ္မတဘရက်အိုဘားမားကတီထောင်လိုက်ရတာဖြစ်ပါတယ်။အစီအစဉ်ကဥရင်းနဲ့အညီဖြစ်စေရေးတင်ပို့ဂုဏ်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေစစ်ဆေးမှုပုံမကောင်းမွန်စေဖို့အမေရိကန်အစိုးရပအဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကျွန်ုပ်တို့ရဲ့နိုင်ငံရာချကလုတ်ဖို့ကင်ဘက်တွေနဲ့ဝိုင်းဝန်းပူးပေါင်းပြီးတော့လုတ်ဆောင်မှုပြုလုပ်ဖို့တိစောက်ထားတာပါ။ဒီလုပ်ငန်းရဲ့တော့ချက်ကတော့ပင်လယ်ထွက်အစားအစာတွေကိုခြေရာခံနိုင်မှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရောင်းချတဲ့ပင်လယ်ထွက်အစားအစာတွေဟာအခြေခံအချက်တွေဘာတွေဖြစ်တယ်၊ဘယ်ဒေတာကလာပြီးတော့ဘယ်သူကဖမ်းဆီးတာဖြစ်တယ်စတာတွေပါ။ဒါကဒီပင်လယ်ထွက်အစားအစာဖြစ်ပေါ်လာနိုင်တဲ့နေရာကိုသိရှိနိုင်တယ်လို့ရိုးသားမှန်ကန်စွာနဲ့တစိုက်ကတ်တာလေးဖြစ်ပါလိမ့်မယ်။ဒီအစီအစဉ်ဟာနိုင်ငံတကာအဆင့်တန်းအရဆောင်ရွက်တဲ့အစီအစဉ်တစ်တရားလို့ဆိုနိုင်ပြီးအမေရိကန်ပြည်ထောင်စုဟာ Port States Measure Agreement လို့ခေါ်တဲ့တဘောတူညီမှုမှာပါဝင်တဲ့အဖွဲ့အစည်းနဲ့ချိတ်ဆက်ချိန်ကစတင်ခဲ့ပါတယ်။ဒီနိုင်ငံတကာတဘောတူညီမှုဟာတရားမဝင်ငါးဖမ်းသူတွေဟာနိုင်ငံတကာတဘောတူညီချက်ဝင်စိတ်ကန်းတွေကနေတဆင့်ကမ္ဘာဈေးကွက်ထဲကိုဝင်မလာအောင်ဟန်တားဖို့ဖြစ်ပါတယ်။ဒီတဘောတူညီမှုဆုံးဖြတ်ချက်ကိုနောက်ထပ်အ ਨੇ စုံနိုင်ငံပေါင်း14နိုင်ငံပါဝင်ဖို့ကျွန်ုပ်တို့ကအဆိုပြုဖို့ရှိပါတယ်။ဖွံ့ဖြိုးရေးဆောင်ရွက်နေတဲ့မဟာမိတ်တွေနဲ့အတူတရားဝင်ငါးဖမ်းလုပ်ငန်းတွေပုံမှန်ပုံမိုတိုးတက်ကောင်းမွန်လာအောင်ကျွန်ုပ်တို့ကလှုပ်ဆောင်မှာပါ။အမေရိကန်စားသုံးသူတွေနဲ့ငါးဖမ်းလုပ်ငန်းလုတ်ကင်သူတွေအနေနဲ့ဒီစီစဉ်ကနေအကျိုးမြတ်တွေရရှိစေမှာပါ။ဒါပေမဲ့ကမ္ဘာအနှံ့မှာပင်လယ်ထွက်အစားအစာထုတ်လုပ်ရောင်းချသူတွေနဲ့ဒန်းတူလုတ်ဆောင်ရပါလိမ့်မယ်။စီကန်ချိုးဖောက်သူဟာကမ္ဘာဈေးကွက်မှာသူတို့ဖမ်းဆီးရမိတဲ့ငါးတွေရောင်းချလို့ရတဲ့နေရာနေပါသွားပြီးတော့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်။ပင်လယ်ထွက်ကုန်စားနပ်ရိက္ခာနဲ့ဝင်ငွေရှာဖွေတဲ့စီးပွားရေးလုပ်ငန်းတွေအားကောင်းလာစေဖို့အတွက်ငါးတွေဟာမရှိမဖြစ်တဘာဝအရင်းမြစ်တွေဖြစ်ပါတယ်။ကျွန်ုပ်တို့နိုင်ငံဟာငါလုံငါစီမံခန့်ခွဲမှုပင်လယ်ပြင်ကာကွယ်ရေးနဲ့နောင်လာနောက်သားတွေအတွက်ကျွန်တို့ပိုင်ဆိုင်တဲ့တဘာဝရေရွက်ပစ္စည်းအရင်းမြစ်တွေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့တန်တိတ်တန်ချမှတ်ထားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်။အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့နားဆင်နေကြတာပါရှင်။အခုတော့သတင်းအချင်းချုပ်ကိုဦးဆန်မိုးဝေကပြောပြပါအောင်ရှင
်။ဇန်နဝါရီလအတွင်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်စင်ရေးတစ်ခုအတွင်းစစ်သွေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီတစားကဏ္ဍတွေတိုက်ဆုံခဲ့ရတဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားကပုဂ္ဂိုလ်ရေးအရတောင်းပန်စကားပြောဆိုလိုက်ပါတယ်။လူလိုက်ပါခြင်းမရှိတဲ့ဒရုန်းလေယာဉ်နဲ့လေကြောင်းကတိုက်ခတ်မှုပြုလုပ်စဉ်အတွင်းတစားကန်တွေတည်ဆုံသွားခဲ့ရဖြစ်တဲ့အကြောင်းအမေရိကန်အရာရှိတယောက်ကပြောပါတယ်။တေဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လေအပြစ်မဲ့တဲ့တစားကန်တွေဖြစ်တဲ့အမေရိကန်နိုင်ငံသားဝါရင်ဝီယန်စတိန်နဲ့အီတလီနိုင်ငံသားဂျိုယိုပန်နီလိုပေါ်တိုရိုတည်ဆုံခဲ့ရတဲ့အပေါ်အလွန်မင်းစိတ်မကောင်းဖြစ်မိတဲ့အကြောင်းဖော်ပြထားပါတယ်။ယီမင်နိုင်ငံမှာရှိတဲ့ရှီယာဟူသီတဘုံတွေအတွက်လက်လက်တွေတင်ဆောင်လာဟန်ရှိတဲ့အီရန်ကုန်တင်သင်္ဘောတစ်စင်းဟာယီမန်နိုင်ငံနဲ့ဝေးရစီကိုခုံမောင်းသွားနေတယ်လို့အမေရိကန်စစ်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်။အမည်မဖော်လိုတဲ့အဲ့ဒီအရာရှိကဒါဟာကောင်းတဲ့အလားအလာဖြစ်ပေမဲ့သူတို့အနေနဲ့အဲ့ဒီသင်္ဘောကိုဆက်လက်ပြီးတော့စောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြေထဲပင်လယ်ကိုဖြတ်ပြီးတော့အရှေ့ဥရောပရဲ့အရှိတ်ဘက်ကမ်းခြေကိုဒုက္ခသည်တွေတင်ပို့နေမှုမလို့နိုင်အောင်အာဖရိကကလူမောင်ခိုရီးရဲ့ဆက်လေတွေကိုစီရင်နီလန်အသုံးပြုပြီးတော့ဖြတ်စည်းပစ်တဲ့နည်းနဲ့ပြဿနာကိုဖြေရှင်းသွားဖို့အတွက်ဥရောပတမကခေါင်းဆောင်တွေစဉ်းစားနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလီဗျားနိုင်ငံကနေအီတလီနိုင်ငံကိုသွားတဲ့ရွှေပြောင်းချေချသူတွေလိုက်ပါလာတဲ့ရေရင်မြေထဲပင်တွေအတွင်းနစ်မြုပ်ခဲ့ပြီးတော့လူပေါင်း800ကျော်တေဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုဆွေးနွေးပွဲကျင်းပလာလဲဖြစ်ပါတယ်
။ကျေးဇူးပါဦးဆံမိုးကြီး။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့မနန္ဒချမ်းပါရှင်။အင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOE ကိုနားဆင်ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.